အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ400ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနဲ့ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကုလသမဂ္ဂအတွင်းရင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ9ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြောက်တော်နဲ့မြောက်ဦးမြို့တွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေး၊ပညာရေး၊ကျန်းမာရေးနဲ့လူခွင့်ရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်။အခုရောက်ရှိလာတဲ့ကော်မရှင်အဖွဲ့ဟာတတိယအကြိမ်ရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးစစ်တွေမြောက်ဦးကြောက်တော်တန်တွဲစတဲ့မျိုးတွေကို9ရက်ကြာတွားရောက်มาဖြစ်ပါတယ်။ကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံခြားသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်ကားကားကျေးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရပြီးကက်သလစ်အသင်းတော်ကနေကူညီဆောက်ရှောက်ထားတယ်လို့သင်းတော်ဖွဲ့ခေါင်းဆောင်ဦးလွန်တော်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေဘုရင်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လုနေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တပ်မတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်။ဒီလ15ရင်းနေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KIA ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြင့်တတ်မှတ်သွားပြီးနေမင်းရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါတယ်။တနိုင်းမြို့ဟာဖားကမ်းမြို့ပြီးရင်ပရင်းနဲ့ရွှေသူ့ဖော်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြုပ်နှံလှုပ်ကန်နေတဲ့နေရာတခုဖြစ်တယ်လို့ KIA ဖွဲ့သွက်လည်းဝင်ငွေရရှိတဲ့နေရာတခုလည်းဖြစ်ပါတယ်။
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်စက်တမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာဂျားဖြတ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့အတီးတီးကြမ်းကြိမ်ခဲ့ကြပါတယ်။ဂျားဖြတ်ရွေးကောက်ပွဲအနိုင်ရကြားကောင်းပါတီ SNLD အမှတ်4ဦး၊ပြီးခိုင်ဖြိုးပါတီအမှတ်2ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ2ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းကြိမ်ကြတာပါ။ကျန်းကျင်ရမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နှစ်မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိကွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိကွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနက်အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကာယကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကံလာရဝတီတိုင်းမျိုးရမီသတင်းထောက်မဟုတ်မြဟာကျမ်းမာရေးရှင်နေတိုးတက်လာပေမဲ့ကြောက်စိတ်တွေတုံ့လုံချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကံလာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတို့ကပြောပါတယ်မေလ26ရက်နေ့လွိုင်ကော်တီမော့ဆူသွားတဲ့ကားလမ်းမှာအမျိုးသားနှစ်ယောက်ကနေကာယကံရှင်သဘောထားမှာပါပဲကားပေါ်တင်ဆွဲမောင်းလင်ဆွဲသွားရမှာရေမတော်တဆမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးရမီဟာလွိုင်ကော်စိတ်ယုံမှာ3ရက်ခန့်သတိလစ်နေခဲ့တာပါပြမှုကျူးလွန်သူလွန်ကုံမြို့နဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှူးကိုတီမောဆူမြို့ရဲစခန်းကနေမေလ28ရက်နေ့ကဖမ်းဆီးထားပြီးရာစသက်ကြီးပုံမှန်365မြင်းဆောင်906ဖြစ်၎င်းရေမစင်မချင်းမောင်းနှင်သူဥစိန်ဝင်းကိုရာစသက်ပုံမှန်ကြီး338မြင်းဆောင်338ဖြစ်၎င်းအမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်တမ်းတွေအရသိရှိရပါတယ်
မွန်ပြည်နယ်အတွင်းရောဘာဆိုင်တောင်သူတွေရောဘာပြားစနစ်အစားခွက်ခဲတုံးကိုစမ်းသပ်ပြုလုပ်လာကြပြီးဖြစ်ပါတယ်။မွန်ပြည်နယ်မှာရောဘာအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေးအသွေးနှိမ့်ချမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုပ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘာထုတ်လုပ်သူများအသင်းနည်းပညာအရာရှိဦးစာနီဇော်ကပြောပါတယ်။ခွက်ခဲတုံးနဲ့ရောဘာပြားကဈေးနှုန်းကွာခြားမှုတိတ်မရှိသလိုချစ်ပြီးသားအစည်းတွေကိုပြန်ရုပ်ဆရာမလို့ကြိတ်ဆရာမလို့တဲ့အတွက်အချိန်ကုန်တက်တာစီတဲ့အတွက်အခုလက်ရှိမွန်ပြည်နယ်မှာလဲစမ်းသပ်လုပ်ကင်လာကြပြီလို့တမရောမြို့နယ်ဘက်ကရောဘာအဝယ်တိုင်တူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်ဆေးကူမှနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပေးထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့စိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဟာတနိုင်းမြို့ကိုဆွတ်ပြေးရောက်ရှိနေတာပါ။ဇွန်လ6ရက်နေ့မှာတော့တင်းချောင်လာတဲ့စစ်ပီးချောင်တွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွင်နဲ့ဘုံကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝယ်ဥမုံထော်ကပြောပါတယ
်။ဒုက္ခစီတွေကမနေ့ကခေါ်လာပြီးအတင်းတော်ဒီဒီမှာပေါ့အာစီနဲ့ KBC မှာတို့ဒီလူအမစခန်းချရှိရတယ်။ဘုံကြီးလူလို့ဆယ်ဒီမှာ400ကျော်900နီးပါးလို့ရှိမှာပါလူကြီးက
နံဖြူကြီးရွာကစစ်ပေးရှောင်မျိုးတမီသူကလည်းသူ့ရဲ့သွေကြုံနဲ့ပတ်သက်ပြီးခုလိုပြောပါတယ်
။ကျမတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နှစ်တန်နဲ့တအားကြားလို့ကျမတို့မှဘာမတိပြီးခင်ရတာ။ဒီကနေဘေးနားမှာဖြစ်တာတော့ဟုတ်တယ်။ကျမတို့ကကလေးနဲ့ကလောင်းနဲ့အရင်ကျန်နေတဲ့ခါမှတော့စနေကိလမုံဆောင်ဆောင်ကိမှာပစ္စည်းတွေတခုပြီးတခုစစ်ခံရတယ်။
မြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KNU သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုပူမူကြီးနော်ပူကအခုလိုပြောပါတယ်
။ဒီရဲ့တိုင်းစစ်လေးနေနေဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ပတ်မှာချူနီလာတုံးနေတဲ့ကနေတိုက်ပွဲဖြစ်တာ။အဲ့ဒီတိုက်ပွဲရဲ့အခြေအနေကဒီရဲ့တိုင်းစစ်လေးရဲ့ရှေ့ကာဖီပို့စ်ဖြစ်နေတဲ့ဒီမိုက်ဆပ်ပို့စ်ဆိုတဲ့နေရာမှာတိုင်းတပ်ကဆာကနေစက်ကျင်းတုံးခုတော့ကျန်တဲ့ပေါင်းစီမှတပေါင်းစုပေါ့ဒီအားစီငါ60ကျော်တော့လည်းလာမယ့်ဝိုင်းကြီးမှအလစ်လာဖြစ်တဲ့အဲ့ဘောဖြစ်ပါလား
တနိုင်းဒေရမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တို့ကြားဇွန်လ3ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားလာခဲ့ပြီးတော့ရွှေမော်နဲ့ပရင်မော်တွေမှာလုတ်ကင်စားတော့နေသူတွေဟာဇွန်လ15ရက်နေ့မှာနောက်ဆုံးထားပြီးထွက်ခွာကြဖို့မြန်မာသမ္မတကနေသတိပေးစာဖြန့်ဝေထားပါတယ်လက်ရှိမှာရွှေမော်တွင်ထွက်ခွာလာတဲ့လူတွေကိုမြန်မာအာဏာပိုင်တွေကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့သူတို့တွေသွားရောက်ခွေယူဖို့အတွက်ဘာသာရေးကောင်းဆောင်တဲ့နဲ့တနိုင်းဒေတာကုကဲမှုစစ်ဆန္ဒချုပ်ဒါကစတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ
်။ဆက်ပြီးတော့ကြောင်မီသွေးတုံတက်အားပေးဆက်ယုံတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိသလိုလူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပေမဲ့မွန်ပြည်နယ်အစိုးရအဖွဲ့ကတော့ကြောင်မီသွေးကိုလက်မခံလို့ရှင်ရင်ဖွင့်ပြတိုးတက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒီလာဇာမိုင်တို့ကအစိုးရအဖွဲ့ရဲ့တနစ်တာကာလလှုပ်ဆောင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီအချိန်လေးကိုတော့မီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ
်ကြောင်မီသွေးတုံးပြမှုနဲ့မွန်ပြင်းတဲ့ဒေသခံတွေကကွက်နေကြပေမဲ့ကြောင်မီသွေးဆက်ယုံကိုလက်မခံလို့ရှိရင်ဖွေပြတော်တက်မှုမရှိဘူးလို့မွန်ပြင်းနယ်ဝန်ကြီးချုပ်ဒေါက်တာအေဆန်ကအခုလိုပြောပါတယ်
နိုင်ငံမှာကြောင်မီသွေးမတော်မတတ်ကြောင်မီသွေးကထောက်ရတယ်ယူနစ်ကို90%ရတဲ့ဆိုလို့ရှိရင်တရားနဲ့20ကျောင်းမီသွေးကိုအလုံးကြီးကျွန်တော်တို့လည်းမတည့်ပါဘူးတို့ပါဒါပေမဲ့ကျွန်တော်ပြောကျောင်းမီသွေးကိုလက်မခံဘူးဆိုရင်တော့ဖို့ပြတို့ရမှာရှိ
ကြောင်မီသွေးကို clean go စနစ်နဲ့အသုံးပြုမယ်ဆိုရင်အန္တရာယ်တစ်စုံတစ်ရာမရှိဘူးဆိုပြီးမွန်မီနယ်ဆွေရအဖွဲ့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးမင်းထင်အောင်ဟန်ကပြောပါတယ
်ကျွန်တော်တို့တကယ် clean go နဲ့လုပ်တကယ်သတ်မှတ်တယ်ကျွန်တော်တို့အားလုံးဒါလေးလာဖို့ရှိတာရွတ်ပါတယ်ဒီ NPR စက်မြုံမှာလည်းတကယ် clean go တာပုံစံတကျလို့ဘာမှအန္တရာယ်မရှိဘူးဆိုတာလည်းကျွန်တော်တို့လေးလာဖို့ရှိတာပါတယ်အဲဒီကြောင့်မလို့နောက်နောက်ကျွန်တော်တို့ကဒီကြောင်မီသွေးနဲ့ဒါအဖွဲ့အစည်းသွားရုံမူပါလားမဖြစ်မနေထည့်ပြီးတော့ဒီတိုင်းပြန်သွားချက်ကျွန်တ
ကျွန်တော်တို့မဖြစ်မနေတော့မှာဖြစ်ပါတယ်။ကြောင့်မိသွဲနဲ့လျှက်စစ်ထောက်မယ်ဆိုပါကလျှက်စစ်တောင်းပြမှုအတွက်ကုန်ကြစရက်တက်တာတလို့လျှက်စစ်လုံလောက်မှုရှိတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာမယ်လို့လည်းမွန်ပြည်နယ်ဆိုရကပြောပါတယ်။ကျွန်တော်တို့နိုင်ငံဒီတဘာဝင်ချင်းအရင်မြစ်ကောင်းတဲ့နိုင်ငံဖြစ်တယ်။ဒါဒီမပြည့်စုံအောင်ထိန်းသိမ်းမယ်။အဲ့ဒီတဘာ ြင်နေဦးမှာ
မော်မြင်နယ်မှာကြောက်မိတွဲကိုလူထုတွေကစက်ကျင်ကက်ကွက်နေတဲ့ကြားမှာပဲလက်ရှိမှာမော်လမြိုင်ပြည်လက်မြေဆက်ယုံ MCN ကတော့ကြောက်မိတွဲနဲ့လျှက်စစ်စွန့်အင်ထောက်လောက်ပြီးတော့လဲပတ်နေပါတယ်ရခင်စိုးရလက်ထက်ကရေးမြို့နယ်မှာလျှက်စစ်စွန့်အင်မကဝတ်1280ထောက်လုံးမဲ့ကြမိသွဲတောင်းလျက်စစ်တမ်းအပေးဆက်ရုံတိဆောက်ဖို့ဒူယိုထိုင်းကုမ္ပဏီနဲ့ပြီးတောင်စုအစိုးရအကြာ MOA လက်မှတ်ရေးထိုးထားခဲ့ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနဲ့ဇာတိသားကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။